သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီကမောင်မားတွေပဲ
ဗျာဘယ်တက်ကလဲ
92
ဗျာဟာဗျာတနက်ကြီးရနေဗျာခင်ဗျားတို့
စစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီ1ရက်မနက်မိုးမလင်းခင်၄နာရီဝန်းကျင်အချိန်ကစကားသံတွေပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပဲခူးတိုင်းပရောင်းမြို့နယ်ကအနံ့ရလွှတ်တော်ကိုယ်စားလှယ်ဒေါ်ပပဟန်ကိုစစ်တပ်ကစစ်ဝတ်ဆောင်လက်နက်အပြည့်စုံနဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးဖို့လာခေါ်နေတာဖြစ်ပါတယ်အာနာစသိနဲ့မနဲ့အစောမှာပဲစစ်ကောင်စီကလူခွင့်ရေးကြီးညာစာရန်ပါမိသူကိုမှဥပဒေမဲ့မဖမ်းဆီးရဆိုတဲ့ပုံမှန်ကိုအပါဝင်တခြားသောပုံမှန်တွေကိုပါပြင်ပြောင်းတင်းတင်းချိုးဖောက်ခဲ့ပါတယ်ဒီလိုချိုးဖောက်မှုအပါဝင်ဥပဒေမဲ့လောက်ရက်တွေလူသားတို့ရဲ့အခြေခံရပိုင်ခွင့်တွေကိုဆုံးရှုံးအောင်ဖိနှိပ်တာတွေကိုလုတ်ပိုင်ခွင့်တစ်ခုလိုစစ်ကောင်စီလှောက်ဆောင်နေတာအခုဆို၄လကျော်ရှိပါပြီဒီလိုချိုးဖောက်မှုအပါအဝင်ဥပဒေမဲ့လောက်ရက်တွေလူသားတို့ရဲ့အခြေခံရပိုင်ခွင့်တွေကိုဆုံးရှုံးအောင်ဖိနှိပ်တာတွေကိုလုတ်ပိုင်ခွင့်တခုလိုစစ်ကောင်စီလှောက်ဆောင်နေတာအခုဆို၄လကျော်ရှိပါပြီ။တရင်အချက်လက်ရပိုင်ခွင့်ဆိုတဲ့အချက်ကိုဖိနှိပ်ထားတာကြောင့်ပြည်သူတွေဟာအင်တာနက်နဲ့မိုဘိုင်းဖုန်းအသုံးပြုမှုမှာအကန့်အသတ်များစွာရှိခဲ့ပါတယ်။နိုင်ငံအာဏာသိမ်းတဲ့ဆိုတဲ့စကားလုံးကိုတွင်တွင်သုံးပြီးနိုင်ငံတော်ကဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နင်းတာနေအိမ်တွေထဲအထိဝင်ရောက်ဖမ်းဆီးတာလူနေရပ်ကွက်တွေကိုလက်နက်ကြီးနဲ့ပစ်ခတ်တာလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေကိုလူယူပိတ်ဆို့တာတွေကိုလည်းစစ်ကောင်စီရဲ့တပ်တွေကလက်ရှိအချိန်ထိကျူးလွန်နေခဲ့ကြတာပါဒါရီနဲ့ပတ်သက်လို့လက်နက်ကင်တော်လှန်ရေးတွေဖြစ်ပွားနေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူက
တော်လို့အခုချိုးဖောက်တာကတော့တနင်္ဂနွေလုံးမှာကျွန်တော်တို့ဖုန်းတွေအင်တာနက်လိုင်းတွေပိတ်တယ်တခုပေါ့ကျွန်တော်အားလုံးကခုကအဲ့ဒါကအဲ့ဒါလည်းဆက်သွေးရေးပိုင်းမှာလူအခွင့်အရေးချိုးဖောက်တာတခုနောက်စာနာရေးခါမှာအထူရှင်တွေကနေပြီးတော့ပြီးတဲ့စံတော့စီစားရေးခါလေးတွေကိုဖြတ်တောက်တာလည်းတော်တော်လေးဟိုဒါညပင်ညထိုက်တယ်လေခြူတဲ့လူကလည်းသူ့ရဲ့စေတနာနဲ့အထူကကြားကနေပြီးတော့စီလာလို့နောက်အဲ့ဒါကြီးခရီးအစားကုန်လုံးဒါမျိုးဟိုသူတို့ကားတစ်စီးပေါ်မှာပနေအပြင်မရဘူးဆိုတဲ့ဟာမျိုးပေါ့ဒါတွေကလည်းရတင်ရထိုက်တဲ့ဟာတွေပဲဒီဆိုတော့အဲ့ဒါလည်းသူတို့ချက်တော့တယ်နောက်ဖုံးကြီးချောင်းတွေမှာဖြားချောင်းတွေမှာအလံဖြူထောင်ထားတဲ့နေရာအဓိကတော့ဖြားချောင်းပေါ့ထောင်နေတဲ့သူတွေကိုလက်နဲ့ကြည့်နေကြည့်ထက်တယ်ဒီဘက်ကပါလက်နဲ့အဲ့ဒီနေရာတွေကတကယ့်ကိုလက်နဲ့တွေမရှိဘူးပေါ့နော်ဘာမှပြစ်ခတ်မှုလည်းမရှိတဲ့နေရာတွေမှာလည်းပဲသူတို့လက်နဲ့ကြည့်နေတဲ့ပြစ်တယ်ပြစ်ခတ်နေတဲ့ဟာတွေကလည်းအဲ့ဒါလည်းသူဖောက်နေတာပဲတခုပေါ့
စစ်ကောင်စီဟာဒီလိုတိုင်းရင်းသားဒေသတွေမှာဥပဒေမဲ့ကျွလွန်ခဲ့တာမဟုတ်ပါဘူးရန်ကုန်မန္တလေးမြို့ကြီးတွေအပြင်တိုင်းနယ်ပြည်နယ်အသီးသီးကမြို့ပြရောကျေးလက်ကိုပါလီတက်လက်နက်ကြီးတနက်ကြီးနဲ့တိုက်ခိုက်တာတွေပြစ်ခတ်ဖမ်းဆီးတာတွေပြုလုပ်ခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲ AR တိုင်းကြုံပြော်မြို့နယ်တွေကတိုင်းရင်းသားရွာတွေထဲမှာဝင်ရောက်ပစ်ခတ်တာကြောင့်အသက်18နှစ်မပြည့်သေးတဲ့ကလေးတယောက်အပါအဝင်ဒေသခံအချို့သေဆုံးခဲ့ရပါတယ်။ပစ်ခတ်ပြီးတဲ့နောက်မှာလည်းမြို့နယ်စည်းရုံမှာဝင်ရောက်နေရာယူတက်ဆွဲခဲ့တာကြောင့်ထိခိုက်ဒဏ်ရာရခဲ့တဲ့ဒေသခံတွေဟာစေကုသမှုခံယူခွင့်မရရှိပဲရွာတွေကနေစွန့်ခွာထွက်ပြေးခဲ့ရပါတယ်။အာနာသိမ်းယူခဲ့တဲ့လီလာကျော်ကာလအတွင်းကယားပြည်နယ်ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းကရင်ပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတွေကပြည်သူ 2,300 ကျော်ဟာစစ်ကောင်စီရဲ့အကြမ်းဖက်မှုကြောင့်နေရပ်စွန့်ခွာခဲ့ရတယ်လို့စစ်တမ်းတွေကိုစူးစီးကောက်ယူမှုအရသိရပါတယ်လက်နက်တွေကင်ဆယ်ထားတဲ့စစ်တပ်တွေရက်ရွာဒေသတွေတဲရောက်လာတဲ့အခါပြည်သူတွေရဲ့ခံစားချက်ကိုဒေသခံတို့ကအခုလိုပြောပါတယ်
သူတွေကတော့သူတို့ဒီအစင်းဆောင်လင်းကြီးမီဆိုရင်စစ်တပ်ပမာစစ်တပ်ဒီမြန်မာစစ်တပ်လာပြီးလို့ပြောတာနဲ့ကိုလုံခြုံမှုရှိတော့ဘူး။လင်းနေလင်းနေလူတွေရဲ့အင်ဂျင်ကိုဖြစ်စီတယ်။အင်ဂျင်မှာရှိတဲ့ကလေးလည်းမချန်လူကြီးလည်းမချန်ဆက်ဆက်ရင်းနေတာလေသူတို့တရင်းနေနေတဲ့စသဖြင့်အဲလိုမျိုးသူတို့ဆက်ဆက်မှုတွေရှိတော့သူတို့ကတက်လာပြီးလို့ပြောတာနဲ့ကိုကြွားထဲမှာဒီတက်နေပင်နာရောက်နေပြီဆိုကြော်တဲ့နည်းဆိုသူတို့ကြည့်ဖို့စဉ်းစားတော့တယ်ဆိုတော့သူတို့ကဒီသူတို့ဝတ်စုံညီနာနဲ့ကိုမြန်မာစစ်တပ်ဗမာစစ်တပ်လာပြီးဆိုတော့ကိုတို့ကဒီအားလုံးကဟိုကဖြစ်နေပြီလေဆိုတော့ဘယ်တော့အထိယုံကြည်မှုကိုမရှိတော့ဘူးသူတို့ကိုသူတို့စစ်တပ်လို့ပြောကြတယ်သူတို့အတန်ကြားကြတယ်နဲ့သူတို့လာပြီးဆိုတဲ့အာကို ပြည်ပြည်စုကနေကြီးပွားအောင်စဉ်းစားနေတယ်ခင်ဗျာ
အာနာဒင်းစစ်ကောင်စီတပ်ဖွဲ့ရဲ့အကြမ်းဖက်မှုကြောင့်မှာ၄လအတွင်းပြည်သူပေါင်း862ယောက်သေဆုံးခဲ့ရပြီး4800ကျော်ကိုလည်းချုပ်နှောင်ထားဆဲဖြစ်ပါတယ်ဒီသေဆုံးသူတွေနဲ့ဖမ်းဆီးချုပ်နှောင်ခံရသူတွေထဲမှာကလေးတငယ်အမျိုးသမီးဘာသာရေးဆရာတွေတပ်ငါတွေအပြင်မက်စလာ18ရက်ကနေအိမ်မှာဖျားရှင်ခိုးနေချိန်ပြစ်ဒဏ်ခံခဲ့ရတဲ့အသက်80အရွယ်အမျိုးသမီးလည်းပါဝင်လို့နေပါတယ်အုတ်ထင်းသူရဲ့ပေါပေါ်မှာတဲ့စစ်ကောင်စီကပြစ်ဒဏ်ခံရတဲ့ကလေးငယ်လည်းရှိခဲ့တာပါစစ်အာဏာရှင်စန့်ကျင်ရေးဆောင်ရွက်နေတဲ့သူတွေကိုအိမ်မှာဝင်ရောက်ဖမ်းဆီးတဲ့အခါမတွေ့လို့မိသားစုတွေကိုအကြမ်းဖက်ခေါ်ဆောင်တာတွေတစားကန်ဖမ်းဆီးတာတွေကိုလည်းစစ်တပ်ကကျူးလွန်ခဲ့ပါတယ်ဒီလိုအာဏာသိမ်းစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအေးအေးယူဆောင်ရွက်နိုင်မှုအတွေ့မြန်မာနိုင်ငံမှာတစ်ခါမှမရှိဘူးသေးတဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကမေလ3ရက်မှာဖွဲ့စည်းခဲ့ပါတယ်လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဟာအခုဆိုရင်2008ခုနှစ်နောက်ပိုင်းစစ်ကောင်စီကျူးလွန်ခဲ့တဲ့တိုင်းရင်းသားဒေသတွေမှာအကြမ်းဖက်တပ်ဖြတ်ညှဉ်းဆဲမှုတွေရိုဟင်ဂျာအရေးကိစ္စတွေနောက်ပြီးလက်ရှိနေဦးတော်လှန်ရေးကအကြမ်းဖက်မှုတွေကိုပါထည့်သွင်းပြီး ICC မှာတရားစွဲဆိုနိုင်ဖို့လှုံ့ဆော်နေတယ်လို့သိရပါတယ်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ပြည်သူတွေရဲ့လူခွင့်ရေးရပိုင်ခွင့်အရေးနဲ့ပတ်သက်ပြီးလှုပ်ဆောင်တဲ့အကြောင်းကိုလူခွင့်ရေးဆိုင်ရာဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းက
ကြားကာလအစိုးရဖြစ်တဲ့အတွက်အမှန်တကယ်အစိုးရတရက်ထက်စားလို့ရှိရင်ပုံမှန်ပြီးတော့အရေးကြီးတဲ့ကိစ္စတွေကိုဆောင်ရွက်ဖို့အတွက်စဉ်းစားတဲ့အခါမှာလူခွင့်ရေးကိစ္စကကျွန်တော်တို့မှာတကယ်ကိုအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာပါတယ်ပထမတစ်ခုကတော့လက်ရှိအစိုးရအနေနဲ့ကျွန်တော်တို့တာဝန်ယူရမယ့်အပိုင်းတွေကစီအောင်စုကနေချိုးဖောက်နေတဲ့လူခွေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဒါကိုကျွန်တော်တို့စုစောင်းမှတ်တမ်းတင်ပြီးဒီအရေးအမြန်ဆုံးရက်တက်မှုပြီးလို့ရှိရင်ချိုးဖောက်တဲ့သူကိုအရေးယူဖို့ justice ဆိုတဲ့အကြောင်းအရာတွေလောက်ဆောင်မှုလိုအပ်တယ်။အချိန်နဲ့မှာလေကျွန်တော်တို့မြန်မာနိုင်ငံလို့ပြောလိုက်လို့ရှိရင်လူခွေးချိုးဖောက်မှုနဲ့အမြဲတွဲပြီးတော့မြင်ရတဲ့တမိုင်းချောင်းကိုကျွန်တော်တို့သင်ခန်းစာယူပြီးတော့ဒီကိစ္စတွေကိုဘယ်လိုမျိုးဖြေရှင်းမလဲတရားမျှတမှုပေါ်ဆောင်မှုဘယ်လိုလုပ်ဆောင်မလဲဆိုတဲ့အကြောင်းအကိစ္စတွေရှိနေတယ်။နောက်ကတကယ်လို့ကျွန်တော်တို့ဒီစစ်အာဏာရှင်ကိုဖျောက်ချပြီးတော့ဒီမိုကရေစီထုံးကားတဲ့ဖက်ဒရယ်ပြည်ထောင်စုကိုထူထောင်တဲ့အခါမှာနောက်တစ်ခါဒါမျိုးလူခွေးချိုးဖောက်မှုတွေဖြစ်ဖို့အပြစ်ကတော့ကင်းလွတ်နေတဲ့အစင်လာတွေရက်တက်မှုတွေရှေ့ဆက်ပြီးတော့လည်းလုပ်ဆောင်မှာဖြစ်ပါတယ်
စစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုင်ကြားမှုတွေဟာလည်းဝင်ကြီးဌာနမဖွဲ့စည်းခင်ကတည်းကရရှိထားတယ်လို့ဦးအောင်မျိုးမင်းကဆိုပါတယ်။ဒီလိုလှုပ်ဆောင်မှုအတွက် ICC မှာ Rome Statute လို့ခေါ်တဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့လိုနေတယ်လို့နိုင်ငံတကာရဲ့တရားဝင်အသိအမှတ်ပြုမှုရဖို့လည်းလိုအပ်နေသေးတယ်လို့ပြောပါတယ်။လူခွင့်ရေးရရှိပိုင်ခွင့်နဲ့ပတ်သက်ပြီးလှုပ်ဆောင်နေသူတွေကလည်းလက်ရှိစစ်အာဏာသိမ်းကာလအတွင်းစစ်ကောင်စီရဲ့ကျူးလွန်မှုတွေကိုအချက်အလက်နဲ့စုစည်းထားဖို့လိုသလိုကျူးလွန်ခံနေရတဲ့ပြည်သူတွေရဲ့လုံခြုံရေးအတွက်ကာကွယ်ပေးဖို့လိုအပ်တယ်လို့ဆိုကြပါတယ်။ NUG အစိုးရဝန်ကြီးဌာနအနေနဲ့ထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့ဆိုရင်လူခွင့်ရေးနဲ့ပတ်သက်လို့ပြည်သူတွေကိုအသိပညာမြင့်တင်တယ်လို့လူငယ်နိုင်ငံရေးတက်ကြွလှုပ်ရှားသူမတ်တေစာရှင်လေးကပြောပါတယ်
မတ်တကလက်ရှိပြည်သူတွေရဲ့ချိုးဖောက်ခံရမှုတွေကိုကာကွယ်မြက်ကာကွယ်ပေးရမယ်ပေါ့ကာကွယ်ပေးရမယ်အပြင်နောက်ထပ်လုပ်ငန်းတာဝန်တစ်ခုကဘာလဲဆိုတော့ကျွန်တော်နိုင်ငံကလူခွင့်ရေးနဲ့အတော်လေးကိုဝေးခဲ့ရတဲ့နိုင်ငံကြီးဖြစ်တယ်လူခွင့်ရေးဆိုတာကိုတခြားချစ်ချင်းညံ့ညံ့နားလဲလက်ခံဖို့ဆိုတော့တော်တော်ကြီးဝေးခဲ့တယ်ဆိုတော့ဒီကာလအတွင်းမှာ NUG ဟာလူခွင့်ရေးဆိုတာဘာလဲဘလို့ရေးလဲဘလို့အကြောင်းအရာမျိုးပြောတာလဲဘလို့နားလဲလက်ခံကျင့်သုံးရမလဲဆိုတဲ့အပိုင်းတွေကိုအသိပညာမြင့်တင်တဲ့လုပ်ငန်းတွေလုပ်ရမယ်ပေါ့နော်ကာကွယ်အသိပညာမြင့်တင်တဲ့လုပ်ငန်းနှစ်ခုလူခွင့်ရေးအခြေအနေရဒါကြောင့်မို့လဲလက်ရှိ NUG ကဒီလူခွင့်ရေးဝန်ကြီးဌာနဆိုတာမျိုးကိုဖော်ဆောင်ပြီးတော့ဆောင်ရွက်နေရလို့မြင်ပါတယ်ဆိုတော့အဓိကအဖြစ်ဆိုရင်လူခွင့်ရေးကလူခွင့်ရေးဝန်ကြီးဌာနဝန်ကြီးနဲ့ပဲတက်ဆိုင်တာမဟုတ်ပဲနဲ့ဝန်ကြီးဌာနတိုင်းကနောက်ဒီတော်လိုင်းကြီးမှာပါဝင်နေတဲ့အစုခွဲတိုင်းကလူခွင့်ရေးဆိုတာကိုလေးစားလိုက်နာပြီးတော့နားလည်လက်ခံနေဖို့လိုအပ်ပါတယ်အဲ့ဒါမှသာလေကျမတို့ကရေရှည်မှာရေရှည်တည်တတ်တဲ့ငိမ့်ချမ်းတဲ့ဟိုအနာဂတ်ကိုတိုင်းဝမ်ကိုရောက်ဖို့အတွက်ကိုဒီလူခွင့်ရေးကိုနားလေလေးစားလိုက်နာတဲ့သူတွေရှိမှသာနေဒီထက်ပိုပြီးတော့ဆိုးဝါးတဲ့ထိခိုက်ရမှုတွေကိုကျမတို့ကရှောင်ကျဉ်ပြီးသားဖြစ်မယ်ပေါ့နော်မဟုတ်ရင်တော့လူခွင့်ကိုချိုးဖောက်တဲ့စစ်တပ်ကိုတော်လှန်ရေးနဲ့ကိုရီးယားပြန်ပြီးလူခွင့်ကိုချိုးဖောက်တယ်ဆိုရင်ဒါကဟိုတန်တရာမှာမတန်တရာလည်နေမဲ့စဝင်းကြီးဖြစ်လာလိမ့်မယ်
မြန်မာနိုင်ငံဟာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုကိုဆယ်စုနှစ်များစွာတွေ့ကြုံခဲ့ရတာပါစစ်ပွဲတွေကိုအကြောင်းပြုပြီးတိုင်းရင်းသားဒေသတွေမှာဥပဒေမဲ့ကျူးလွန်ခဲ့သလိုလက်ရှိအချိန်မှာတော့တနိုင်ငံလုံးနီးပါးကိုအကြမ်းဖက်လာခဲ့ပါပြီလူသားတူနိုင်ငံသားတူရဲ့အခြေခံရပိုင်ခွင့်တွေကိုပြန်လည်ရရှိဖို့စစ်တပ်ကင်ဆယ်ထားတဲ့အာဏာရှင်စနစ်ကိုပျောက်ကွယ်သွားဖို့နဲ့ကျူးလွန်ထားတဲ့အဖြစ်တွေကိုတရားစွဲဆိုနိုင်ဖို့ဟာမဝေးတော့တဲ့အနာဂတ်ပါဖြစ်လာမလားဆိုတာကတော့စောင့်ကြည့်နေရစေပါဒီသတင်းကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်သောရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ